ယူကရိန်းကိုအမြန်သိမ်းပိုင်တဲ့ရုရှားရဲ့အစီအစဉ်အထောက်အမြောက်ဖြစ်ဖြစ်နေတဲ့အတွက်ယူကရိန်းအစီအပိုင်းကိုဆက်ပြီးတိုက်ခိုက်ဖို့တပ်မှုတစ်ယောက်ကိုရုရှားကခန့်အပ်ဖို့ပြင်နေပါတယ်။အစ်စ်ခန့်အပ်ဖို့အတွက်ရာသားသူဟာစီးရီးယားနဲ့တခြားစစ်မဲ့ဖြစ်ပွားတဲ့ဒေသတွေမှာအရက်သားတွေပေါ်မှာရေးရဆက်ဆက်နှိမ်နင်းသူလို့သတ်မှတ်တာခံရတဲ့အသက်60အရွယ်ဝိုင်းရဲ့ရုရှားဗိုလ်ချုပ်ကြီးအလက်ဇန်ဒရာဒေဗိုနီကော့ဖ်ဖြစ်ကြောင်းအမေရိကန်အရာရှိတွေကတင်းငွေနဲ့မှပြောပါရင်သူဟာစီးရီးယားသမ္မတဘက်ရှာအယ်အစဒ်တပ်တွေကိုပံ့ပိုးပေးဖို့အတွက်2015မှာစီးရီးယားကိုဆက်လက်တာခံရပြီးအဲဒီမှာရှိတဲ့ရုရှားတပ်တွေကိုတစ်နှစ်ကြာဦးဆောင်ခဲ့တာဖြစ်ပါတယ်။စီးရီးယားမှာသူ့တာဝန်ထမ်းဆောင်မှုအတွက်ရုရှားတရားခွင်ဖြစ်တက်မှတ်တာခံခဲ့ရတယ်လို့လက်ရှိမှာတော့ရုရှားတောင်ပိုင်းစစ်တေသတပ်မှုဖြစ်နေတာဝန်ထမ်းဆောင်နေသူပါစီးရီးယားမှာသူတာဝန်ထမ်းဆောင်ကုကဲနေခြင်းမှာစီးရီးယားသမ္မတကိုဖျောက်ချဖို့အတွက်ကြိုးစားသူတွေကိုဟန့်တားဖို့အရက်သားတွေနေထိုင်ရာနေရာနဲ့စစ်ရုံတွေကိုရုရှားတပ်တွေကဘုံကျဲတိုက်ခိုက်တယ်လို့စစ်ဆဲမှုတွေကြေကြေပြန့်ပြန့်ထွက်ပေါ်ခဲ့တာဖြစ်ပါရဲ့ဗရိတိန်ခြေဆိုင်စီးရီးယားလူခွင့်ဆောက်ကြည့်ဖွဲ့အကြီးကဲကတော့စီးရီးယားမှာအရက်သားရဲ့အသက်ဖြတ်ခံရမှုကတာဝန်ရှိသူဟာသမရဗန်ရှာအဆက်တယောက်တည်းမဟုတ်ဘဲရုရှားဗိုလ်ချုပ်ကြီးကိုပါထည့်သွင်းတယ်လို့ပြောပါတယ်